တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလှည့်လည်နှုန်းတွေမတိမငြိမ်ဖြစ်နေပြီးတော့ပြည်တွင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်ကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကတည်းကစရင်ခုတစ်ချိန်ပိုပြီး ီစည်းကြသွားခဲ့ပါတယ်။စီးပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အချက်တွေထဲမှာကူးစက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဘန္နာရေးပြဿနာတွေအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်အာရှနိုင်ငံတွေမှာရင်းနှီးမြှုပ်နှံမှုအစိုးရမှုတွေရှိနေတဲ့အခြေအနေပါဝင်ပါတယ်။